ရင်းရီကိုမြန်မာပြည်ပြန်ပို့နေတာကြောင့်အိန္ဒိယအစိုးရဟာဝေဖန်မှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာပဲလွန်ခဲ့တဲ့ရက်ပိုင်းအတွင်းအိန္ဒိယမှာရောက်နေတဲ့ဒါဇင်နဲ့ချီတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတယ်လို့အစိုးရရရှိတွေကအင်္ဂါနေ့မှာပြောပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်လူမျိုးလုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်နေတဲ့ကြားကပဲလူ9ဦးပါရိုဟင်ဂျာမိသားစုတစုကိုအိန္ဒိယအစိုးရကမြန်မာအာဏာပိုင်တွေလက်ထက်ပြီးခဲ့တဲ့သတင်းပတ်ထဲမှာလွှဲပြောင်းပေးခဲ့တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့လအနည်းငယ်အတွင်းဒုတိယအချိန်မြောက်ပြန်ပို့တဲ့အိန္ဒိယဆိုရရဲ့အဲ့ဒီလောက်ရအပေါ်ကုလသမဂ္ဂကလည်းဝေဖန်ထားပြီးအိန္ဒိယဆိုရဟာနိုင်ငံတကာဥပဒေတွေကိုမျက်ကွယ်ပြုလှုံ့ဆော်နေကြောင်းလူ့ခွင့်ရေးအဖွဲ့တွေကလည်းဆွဆွဲပြောဆိုလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာပြည်ညင်စာတမ်းကိုလက်မှတ်ထိုးမှတ်ထားတဲ့အိန္ဒိယအစိုးရက2018ခုနှစ်အတွင်းရိုဟင်ဂျာ130ကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးဟိန္ဒူအစိုးရတွေကလည်းရိုဟင်ဂျာမွတ်စလင်တွေကိုအလုံးအရင်းနဲ့ပြန်ပို့ဖို့တိုက်တွန်းပြောဆိုနေကြပါတယ်။အိန္ဒိယဘက်ကနေနေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့ဒါဇင်နဲ့ချီတဲ့ရိုဟင်ဂျာတွေကိုလွန်ခဲ့တဲ့တရင်ပတ်အတွင်းဖမ်းဆီးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နေဆက်အရာရှိတွေကပြောပါတယ်။အဲ့ဒီဖမ်းဆီးလိုက်တဲ့ရိုဟင်ဂျာတွေကိုတော့ဘင်္ဂလားဒေ့ရှ်တောင်ပိုင်းမှာအလုံးအရင်းနဲ့ရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုပို့လိုက်တယ်လို့ဆိုပါတယ်။